မနက်ဖြန်မှာကျင်ပါရမယ့်ရွေးကောက်ပွဲမှာမဲဆန္ဒရှင်တဦးအနေနဲ့အကြောင်းအကျောင်းကြောင့်ဆန္ဒမဲပေးရမှာကိုဆန္ဒပြုပြီးကိုကြောင့်ပြက်စီးတာမှားပေးမိတာတတ်မှတ်ပယ်မဲပုံစံတစ်ခုခုကိုလှုပ်ဆောင်မိတာရှိခဲ့ရင်ကော်မရှင်အနေနဲ့မှားရင်းသွားတဲ့မဲလက်မှတ်ကိုပြန်လည်လဲလှယ်ပေးဖို့မရှိဘူးလို့ကော်မရှင်ဘက်ကပြောဆိုပါတယ်ကော်မရှင်အနေနဲ့ဆန္ဒမပြုခင်မဲလက်မှတ်မှာပြက်စီးနေတာအမှတ်အသားတစ်ခုခုဖြစ်နေတာလို့ယူဆရတဲ့အမှတ်အသားအစွန်းအထင်တစ်ခုခုရှိနေတာပြန်ဆိုရင်ပြန်လဲလဲပေးမှာလို့ပြောပါလေဒီသတင်းကိုတော့ VOE မြန်မာပိုင်းကမမေခါပေးပို့ထားပါတယ်ရှင
်မဲလက်မှတ်တွေမှာမဲဆန္ဒရှင်အနေနဲ့ကိုဆန္ဒပြုပြီးကိုကြောင့်ပြစီရာမှားရင်းတာတတ်မှတ်ပယ်မဲပုံစံတစ်ခုခုကိုလှုပ်ဆောင်မိတာများရှိခဲ့ရင်ကော်မရှင်အနေနဲ့မှားရင်းသွားတဲ့မဲလက်မှတ်တွေကိုပြန်လဲလဲပေးဖို့အစီအစဉ်မရှိဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်စာထုတ်ပြန်ထားပါတယ
်အခုကျွန်တော်တို့မဲစင်းမှာဆုံးနေသေးရဲ့ခင်းနေပါတော့အဲ့ဆိုလို့ရှိရင်သူထုတ်ပြီးတဲ့ချိန်မှာပေါ့မဲလက်မှတ်ဆက်ပြီးတော့ထုတ်ပြီးတဲ့ချိန်မှာတည်းကသူကတောင်းပြန်ပြီးတော့လဲလဲကိုတောင်းခံရမယ်တစိမ့်ရိုက်ပြီးရင်တော့ကျွန်တော်တို့ပြန်မထုတ်ပြီးတော့ဘူးဗျအဲ့ဒါကတော့တော့သူမဲဆန္ဒရှင်ကတော့သူဂူးဆိုင်လုပ်ဖို့ပဲကျွန်တော်တို့ပြန်မလဲပြီးပါဘူးဗျအကွက်ပါထုတယ်သူတာဝန်ပဲတောင်းတန်းရုံတော့ကတော့ကျွန်တော်တို့ကပယ်မဲဆိုတာသူတတ်မှတ်ခြင်းနဲ့ကိုက်ညီမှာပယ်မဲဖြစ်မှာလေပယ်မဲတတ်မှတ်ခြင်းနဲ့ကိုက်ညီမှာပဲပယ်မဲဖြစ်မှာမကိုက်ညီရင်တော့သူဟိုခိုင်လုံးမဲပဲဖြစ်နေမှာပါတစိမ့်ရိုက်ပြီးမှမဲလက်မှတ်ပြဲတယ်လို့ဘာလို့ညာဆိုကျွန်တော်တို့အဲ့အရာမလဲပြီးတော့ပ
ါပြောင်းစီကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးက VOA ကိုမဲလက်မှတ်တွေနဲ့ပတ်သက်ပြီးအခုလိုဖြေကြားပေးခဲ့တာပါဒီပြောင်းစီကောက်ပွဲကော်မရှင်အနေနဲ့ဒီရွေးကောက်ပွဲမှာအသုံးပြုဖို့ဆန္ဒမဲလက်မှတ်ဆောင်ရည်ပေါင်းတန်း130နီးပါးပုံနှိပ်ထားတယ်လို့ပုံနှိပ်ရေးနဲ့စာအုပ်ထုတ်ဝေရေးလုပ်ငန်းကထုတ်ပြန်ထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ခုလိုဝေဖန်ခဲ့ပါတယ
်ရရထူတာမယူသားဝင်စားတယ်။အဲကြောင့်မယူသားမယူစားတယ်ဆိုရင်လက်တွေ့မဲ့ရဲ့လည်းရတော့ကတ်လို့မှအဲဒီရရထူတာဒီကျော်လာသူ့ကစိတ်တုံးကမြင်ပြနေ။အာဘာဖြစ်လို့ရှင်ခေါင်းရင်ပြေးနေတယ်ဆိုတာသိနေတယ်။ဒီလိုချင်းကျွန်တော်တို့တယောက်ကမဲပြန်ရဲ့တော့ပြောခေါင်းလိုက်လို့မဲပြန်သွားရင်ဒါပြန်လဲရမယ်။လက်ဝတ်မရှိဘူးဆိုရင်တော့ဒါမယူသားဦးဒီပယ်များပြစ်ဖို့များအောင်ဆိုးရပြီးတော့ထုတ်ပြများထုတ်တဲ့ဒီကြက်ကြများလားလို့ကျွန်တော်ကနေရှိ
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်34တန်းကျော်ရှိတယ်လို့ကနအူးထုတ်ပြန်ထားပေမဲ့လက်ရှိထက်တိုးစည်းရင်းတွေအရာမဲဆန္ဒရှင်ဥယျာဉ်ဘလောက်ရှိသလဲဆိုတာကိုကော်မရှင်နေနဲ့တိကျစွာထုတ်ပြန်ထားခြင်းမရှိသေးပါဘူး။ဗန်းမျိုးတွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့တတိပုဂ္ဂလဝင်ပြိုင်မဲ့ဒေါ်မျိုးတင်းကတော့ကော်မရှင်ရဲ့ထုတ်ပြန်မှုအပေါ်ခုလိုပြောဆိုလိုက်ပါတယ်
။ကြောက်ထင်တာပဲဘာလို့လဲဆိုတော့အခုပဲဒီနေ့ပဲအဲ့ပြဿနာတခုအမတွေ့ခဲ့တယ်အဖိုးကြီးခွားကြီးရဲ့လက်တုံနဲ့လေသူတို့ထုတာအဆင်မပြေဖြစ်တယ်သူတို့ကနောက်တစ်ရက်ပြန်လဲခင်တယ်အထူးသဖြင့်အကူနဲ့သွားတဲ့လူတွေဆိုလို့ရှိရင်အဲ့လိုမျိုးဖြစ်တယ်အဲ့တော့သူတို့ကဟိုတခုခုကြောက်ပြန်ပြီးအမားရုံရှိလို့ရှိရင်သူတို့မှလဲပိုင်ခွင့်ရှိရမယ်ဘာကြောင့်လဲဆိုတော့မဲဆန္ဒလက်မှတ်တွေအများကြီးပို့ပြီးလုပ်ထားတာလေဆန္ဒမဲလက်မှတ်တွေအပိုရှိပြီးတော့ပေါ့နော်အခုလိုပြန်လဲဖို့မပေးဘူးဆိုလို့ရှိရင်လူတို့အတွက်အခွင့်အရေးဆုံးရှုံးတာပေါ့ကွယ်ပြန်လဲဖို့ပြုစေချင်တယ်လူတွေကအကြောင်းမို့တစ်ခုမဟုတ်တစ်ခုအနည်းဆုံးနှစ်ချိန်ပေါ့နော်နှစ်ချိန်တော့ပြန်လဲဖို့ရှိရမယ်အဲဒါဆိုအမတို့ရလက်တွေအများကြီးကြိုက်ကုန်မှာပေါ့နော်သူတို့တွေကမဲထားပေးတာတွေဖြစ်နိုင်ရင်လေမဲပေးတဲ့အခါမှာချွေးချက်တွေကတော့ရှိမှာပဲလေ
နိုင်ငံကြီးလေးလာတုံးသက်သူတရင်းစာဆရာဦးစီသူအောင်မြင့်ကလည်းခုလိုဝေဖန်ပြောဆိုလိုက်ပါတယ
်ဥပဒေဒီဥပဒေမှာပါတဲ့တိုင်းဆိုတော့မလုပ်သင့်ဘူးလေမဲဆန္ဒရှင်ရဲ့သဘောထားကိုအလေးထားရမယ်မဲဆန္ဒရှင်ရဲ့ဟိုလုံမှုကံမှုတွေကိုကော်မရှင်ကနေပြီးတော့မှဖြည့်ဆည်းပေးရမယ်ဆိုတဲ့သဘောနဲ့ဆိုရင်တော့ပြည်လာဆက်ကျင်ဖြစ်နေတာပေါ့ဘာလို့ဆိုအမောင်းရင်းဆိုတာဖြစ်နိုင်တာပဲလေအဲဒီဖြစ်နိုင်တဲ့ဟာကိုသူကဘာမှမထုတ်ပြီးတော့ဘူးပါလဲမှားတဲ့တိုင်းပဲဆိုရင်တော့ဒါတော့ဟိုအလားလာတော့မကောင်းပါဘူးအဲ့ဒါကတော့
မြန်မာတိုင်းနိုင်ငံလုံးမှာမဲရုံပေါင်း4000ကျော်ရှိရာအပိုဆောင်မဲလက်မှတ်2000ကျော်ရှိတယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ပြီးခဲ့တဲ့2010ခုနှစ်အထွေထွေရွေးကောက်ပွဲမှာရော2012ခုနှစ်ဂျားပြတ်ရွေးကောက်ပွဲမှာပါတစိမ့်တုံးနဲ့မဲဆန္ဒပေးတာမျိုးမကြုံတွေ့ခဲ့ဘူးလားကြောင့်မြို့နယ်အလန်းဝဲတဲ့ကျေးရွာတွေနေတွေမှာတစိမ့်တုံးနဲ့စိတ်နဲ့အခြေအနေတွေဒီနေ့ဒီချိန်ထိရှိနေပါသေးတယ်။ဒါကြောင့်လည်းရွေးကောက်ပွဲပညာပေးလှုပ်ဆောင်နေတဲ့အဖွဲ့တွေကတစိမ့်တုံးထုတက်ဖို့အဓိကထားလှုပ်ဆောင်ပေးနေရပါတယ်။ဒီလိုလှုပ်ဆောင်ပေးနေပေမဲ့အချို့သောတက်ကြီးရွယ်ဦးနဲ့မတန်ဆွမ်းနေမှာစိတ်တုံးထုဖို့အခက်အခဲတွေရှိနေသေးတာကြောင့်ကော်မရှင်ရဲ့အခုထုတ်ပြန်ချက်ကိုနိုင်ငံရေးပါတီတွေနဲ့လေလာဆောင်ကြည့်သူတွေကဝေဖန်နေတာဖြစ်ပါရဲ့ရှင်။